မကွေးတိုင်းစင်ပေါင်ဝဲမြို့နယ်မှာရှိတဲ့ကျေးရွာ73ရွာကရာမီဧကပေါင်း1000ကျော်ကိုစစ်တပ်ကကာကွယ်ရေးပစ္စည်းစက်ရုံစောက်ဖို့ဆိုပြီး1996-98ခုဝန်းကျင်မှာမြေယာတွေတင်းစီးခဲ့တာပါ။အဲ့ဒီအချိန်တုန်းကအကြောက်တရားတွေနဲ့အတူရာပိုင်ရှင်တွေကအာဏာပိုင်တွေထံတိုင်ကြားအရေးဆိုနိုင်ခြင်းမရှိခဲ့ပေမဲ့သူတို့လေယာမီတွေပြန်ရရှိရေးအတွက်အခုလိုအနှဲငယ်ပွင့်လင်းလာတဲ့ကာလမှာတမရစီကိုပြီးခဲ့တဲ့တနင်္လာနေ့ကတိုင်ကြားစာပေးပို့ခဲ့ကြပါတယ်။ဒီတိုင်ကြားစာနဲ့ပတ်သက်ပြီးဒေသခံတောင်သူကြီးဦးလှဦးပြောတာက
ကျွန်တော်တို့အရင်ကအဲ့လိုလဲမသိဘူးပေါ့ခင်ဗျာ။အခုတော့ကျွန်တော်တို့တမရကြီးရှင်ကိုအတဏခံတင်ပြတာပေါ့။ဒီလောလောဆယ်မှာတော့ကျွန်တော်တို့ကယာမီတွေကဆုံးချုံထားတာကိုဆုံးချုံထားတဲ့အတွက်မိမိပိုင်ရာကိုမိမိပိုင်ပြန်လုပ်ကန်စားတော့ခွင့်နဲ့အဆောက်စောက်ထားတဲ့ယာမီတွေပေါ့တရအတွက်ပေါ့ဟုတ်ရင်အဆောက်လည်းပါတယ်လန္တရာလည်းပါတယ်အဲက150လောက်တော့ရှိမှတင်တယ်အဲ့ဒါတွေစောက်ထားတာယာပေါင်းများများဆိုတာညံ့လာပေါ့အဲ့အယူလည်းညံ့ကြီးအဖြစ်ပြန်ရဖို့ပေါ့ယာတော့ကအဖြစ်တရေကောက်8000လုံးပေးဆက်ရတာလေအဲ့ပေးဆက်ရတဲ့အတွက်လည်းအဲ့ရောကြီးလည်းပြန်ရရှိရေးပေါ့ဒီသမထံကျွန်တော်တို့တင်ပြထားတယ်ပေါ့
အခုလိုသမရထံတိုင်ကြားစာပေးဖို့နိုင်ဖို့ကူညီပေးနေတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်အဖွဲ့ကမတ်တန်နာကလည်းအခုလိုပြောပါတယ
်။စင်မဝဲမြို့နယ်ဒေသ113ရွာကအေးကာကွယ်ရေးပစ္စည်းစက်ရုံအမှတ်8ကနေတင်ခါရမှာ။တောင်သူတွေပြောတာတော့1996 96 96 96အဲ့မှာတင်ခံရတာ။ယာဧကပေါင်းအားလုံး73ရွာစလုံးမှာ12900ကျော်တင်ထားတယ်။အမတို့အဲ့ဒီတနာခံစာမှာလည်းပြည့်စုံတင်ထားတယ်လေဒီတောင်သူတွေရဲ့ပြောပြချက်တွေရောတမလိုက်ရှိမှတင်ထားတယ်အခုကဂျာရောက်ခပေးပြီးလုပ်တယ်ဆိုတာတက်တက်ကတရားဝင်စလစ်လည်းမပေးဘူးတကယ်လို့ဥမြန်ကဂျာရောက်ခပို့ပေးရင်ဥမြန်ကိုလုပ်စီဆိုတော့ပို့ပေးတဲ့သူကိုလုတ်ခိုင်းတဲ့သဘောမျိုးဆိုတော့ချင်းချင်းလည်းရန်တိုက်ပေးတယ်လို့ပေါ့နော်တရားရဲသားချင်းတွေအဲ့လိုမျိုးတွေဖြစ်ပြီးတချို့လည်းအမျိုးကြီးတက်ရရအလုပ်ကြပန်းလှူစားကြအဲ့လိုမျိုးမော်တဲ့သွားရွှေကျင်ကြအဲ့လိုမျိုးဘဝတွေတော်တော်ပျက်စီးသွားကြတာလေသမားကြီးစီမှာတနာခံစားတင်ထားတယ်မိတ္တူတွေကိုအတ္တမမှုနဲ့ညှိတာလေးတွေလည်းပါတဲ့အတွက်ကြောင့်အမတို့ ILO ကိုလည်းပို့ထားတယ
် ILO အဖွဲ့ကိုတိုင်ကြားရတဲ့အကြောင်းကလည်းအတ္တမလိုအားခိုင်းစေမှုတွေအတ္တမငွေကြေးကောက်ခံမှုတွေရှိနေတာကြောင့်ဖြစ်တယ်လို့တောင်သူဦးလှဦးကပြောပါတယ
်ဂျာမီတိတ်ကတော့တောင်သူတွေလောက်ကန်စားစရာမကြံတော့တာပေါ့ကျွန်တော်တို့ကသူတို့ဆီကနေပြီးရာတော့ခနဲ့ကျွန်တော်ပြန်လို့ရတာပေါ့အဘာရဖြစ်လဲဆိုတော့မိုးကောင်းတဲ့အခါကျတော့တောင်သူတွေမှာမပေးနိုင်ဘူးပေါ့ဗျာမပေးနိုင်တော့စောင်းနေတောင်သူတွေမှာချက်တဲတာပေါ့ယာနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ပိုင်ယာပေါ့အဲ့ဒီယာထဲမှာသူတို့ယာဖြစ်တတ်မှတ်ပြီးတော့ဟောသူတို့စိုက်ခင်းအတွက်ပေါ့ကျွန်တော်တို့လောအားပေးလေထုံးရစိုက်ပြုတ်ပေးရတာပေါ့အာရမခိုင်းပေါ့အခမဲ့ပေါ့တိုင်တောင်ရင်တစ်ထောင်လုံးပေါ့ဗျာကျွန်တော်တို့ပါတဲ့ကြေးရ73ရွာအားလုံးပေါ့အဲ့အမျိုးလေပေးဆောင်ရတယ
်အခုလိုလေယာမြေသိမ်းခံရတဲ့အကျိုးဆက်နဲ့ပတ်သက်ပြီးဦးလှဦးပြောပြတာက
တချို့ဆိုရင်ဒီရလုံးမှာစားရမယ်လူရရလုံးဆရာမရှိတော့ရဝေးမှာသွားပြီးတော့အလုပ်လုပ်ကြရတယ်ဒီကျွန်တော်တို့ရွာမှာကွယ်ဖို့ကြောင်းမနေနိုင်တဲ့ကလေးတွေတောင်ရှိပါတယ်ဒီရလုံးကန်စားခွင့်မရှိတဲ့အတွက်စီးပွားရေးတော့တားအကျက်တဲ့ပေါ့မိုးလေဝသလည်းကောင်းတာမှမဟုတ်ပဲနဲ့ဒီရွာတကြီးသွားပြီးအဲ့လိုပဲအလုပ်လုပ်ကန်စားတော့ရတာပေါ့ကျွန်တော်တို့ဒီတောင်သူပဲလှုပ်တတ်တာလीဒီရမြေပဲလှုပ်တတ်တာတရွာလုံးကလည်းဒီရမြေနဲ့ပဲအတန်မူအန်ကြောင်ပြူရတာဒီရမြေပြန်ရမှလာရင်ကျွန်တော်အဆင်ပြေမှာလी
စီမံဝဲမြို့နယ်တောင်သူတွေရဲ့နှစ်နာချက်တွေကိုတမရဦးသိန်းစိန်အပါအဝင်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုရောဝန်ကြီးဌာနနဲ့အဖွဲ့အစည်းပေါင်း40ကျော်ကိုတိုင်ကြားစာတွေပေးပို့ထားကြောင်းသိရပါပါတယ်ခင်ဗျာ။